အခြေခံပညာထက်တန်းကြောင်းပြီးဆုံးတဲ့အထိတက်ခဲ့တဲ့ကျောင်းသားတိုင်းကိုအခုပညာသင်နှစ်ကစပြီးအစိုးရအခြေခံထက်တန်းပညာပြီးဆုံးကျောင်းလက်မှတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနတာဝန်ရှိသူကပြောပါတယ်ဒီလိုပြောင်းလဲလိုက်တဲ့စနစ်တကကျောင်းပြင်ပရောက်သွားတဲ့ကျောင်းသားဦးရေကိုရှော့ချနိုင်မှာဖြစ်တယ်လို့လည်းပညာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီကျောင်းကိုမေးမြန်းထားတဲ့ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
အထက်တန်းပညာပြီးဆုံးကျောင်းလက်မှတ်ကအထက်တန်းအောင်ရှုံးကိုဖော်ပြရဲ့လက်မှတ်မဟုတ်ဘဲအထက်တန်းပြီးဆုံးအောင်တက်ရောက်ခဲ့တဲ့ဆိုရဲ့လက်မှတ်သာဖြစ်ပါတယ်။အထက်တန်းပြီးမြောက်ထားရဲ့လက်မှတ်ကိုရထားရဲ့ကျောင်းသားအနေနဲ့သူ့ကိုလက်ခံတဲ့အသက်မွေးဝမ်းကျောင်းအလုပ်ဒါမှမဟုတ်အသက်မွေးပညာသင်တန်းကျောင်းနဲ့ဘွဲ့ကျူဒီပလိုမာသင်တန်းမျိုးကာလာတူဒီပလိုမာရီအဲဒီကတက်စင်တက္ကသိုလ်ပညာအဆင့်ကိုပြန်ပြီးတက်လှမ်းနိုင်ကြောင်းအခြေခံပညာညွှန်ကြားမှုချုပ်ဦးကိုလေးဝင်က VOA ကိုပြောပါတယ်
အခြေခံပညာပြီးဆုံးကျောင်းလက်မှတ်ပေးဖို့အတွက်ကကျွန်တော်တို့ကစီစဉ်နေတယ်ဟုတ်တယ်ပြီးခဲ့တဲ့ဒီအခြေခံပညာကဏ္ဍပညာရေးမြင့်တင်မှုဖွံ့ဖြိုးတိုးတက်ရေးဒီနီနိုပလေဘွဲမှာကျွန်တော်ဆွေးနွေးပြီးအဲ့ဒါဆွေးနွေးပြီးတော့အခုမင်းယုံ ECO တင်ပြီးတော့ကျွန်တော်ခွင့်ပြုချက်တောင်းနေစာတီဖိကိတ်ရဲ့ပုံစံကကျွန်တော်တို့မြန်မာနိုင်ငံစာချုပ်ဦးစီးညွှန်ချုပ်ကလက်မှတ်ထိုးထားတဲ့စာတီဖိကိတ်ဖြစ်မယ်တိုးတော်လည်းပဲတက်ဆိုင်ရာကျောင်းနေရာတစ်ဆင့်ဒီစာတီဖိကိတ်တွေကိုကျောင်းနေမှာကျွန်တော်တို့ကဒီ Academic Book ဖွဲ့ရှိမယ်ဒီ Plate တယောက်က Completion Certificateကရတဲ့မရတဲ့ဆိုရဲသူရဲ့ criteria တွေ meet ဖြစ်မဖြစ်ဆိုတာကိုသူတို့အဖွဲ့အစုံဖြတ်ပြီးမှထုတ်ပေးမှာအမှန်တော့အရင်တော့က transfer certificate တွေပေးတယ်လို့ပဲအဲ့ဒီပုံစံနဲ့ပဲကျွန်တော်တို့ပေးမှဖြစ်တယ
်အခုပညာသင်နှစ်မှာတက္ကသိုလ်ဝန်ထမ်းကိုကျောင်းသား၈သိန်းခွဲလောက်ဖြည့်ဆည်းထားပြီးပုံမှန်အတိုင်းဆိုရင်သုံးပုံတစ်ပုံလောက်ပဲအောင်ချက်ရှိရပါကျန်တဲ့2ပုံကတော့ပညာရေးပြင်ပရောက်သွားပြီးဆုံးရှုံးမှုဖြစ်သွားရတဲ့အတွက်အခုလိုသူတို့ကိုအထက်တန်းပြီးမြောက်ကျောင်းလက်မှတ်ထုတ်ပေးလိုက်ရင်တော့အခွင့်အလမ်းတွေအများကြီးပွင့်လာနိုင်တယ်လို့ညွှန်ကြားဦးကိုလေးဝင်းကပြောပါတယ်တက္ကသိုလ်အများစုကတော့အထက်တန်းပြီးဆုံးကျောင်းလက်မှတ်နဲ့ကျောင်းဝင်ခွင့်ပြုမှာမဟုတ်တယ်လို့တက္ကသိုလ်ဝန်ထမ်းအောင်မြင်ထားတဲ့သူပြီးတော့ဝင်ခွင့်ထပ်ဖြည့်ခိုင်းတဲ့တက္ကသိုလ်တစ်ခုချင်းစီရဲ့စာမေးပွဲကိုအောင်မြင်မှပဲဝင်ခွင့်ရမှာပါတက္ကသိုလ်ဝင်ခွင့်စာမေးပွဲရဲ့အမှတ်နဲ့ဆုံးဖြတ်ပြီးတက်ခွင့်ပေးရတက္ကသိုလ်တွေလည်းရှိနိုင်ပါတယ်ဒါကတော့တက္ကသိုလ်တစ်ခုချင်းစီရဲ့ဖွဲ့စည်းပုံနဲ့ပဲဆုံးဖြတ်ကြမှာပါအခုလိုစနစ်ပြောင်းလဲနေပတ်သက်လို့ဒီစနစ်ကိုအကောင့်တွေမဖော်ခင်မိဘဆရာအတိုင်းဝန်ချာမှာကြေကြေပြန့်ပြန့်သတင်းဖြန့်ဝေပေးဖို့လဲလို့ကြောင်းចောင်းသားမိဘတချို့ကပြောပါတယ်ចောင်းသားမိဘကိုခင်ထွေးကတော့
မိဘတွေကလည်းတချို့ကပြောလို့ပေါ့ဒီနီးဆရာအတိုင်းဝန်တော့ပြီးတယ်နီးဆရာဆိုတာပြင်ဆိုင်နဲ့ပတ်သက်ပြီးတော့လည်းလက်ခံမိတဲ့မိဘတွေလက်ရှိတချို့မိဘတွေရှိတယ်လေဟိုဘယ်လိုပြောမလဲလက်လုတ်လက်စားပေါ့နော်အဲ့လိုမျိုးမိဘတွေကြတော့ခွန်ပြောတော့ဒီပြင်ဆိုင်နဲ့ပတ်သက်ပြီးစိတ်မသိလောက်ဘူးလားចောင်းလဲရှိတယ်ဆိုတာလေအဲကြီးညာဘူးလို့လေဒီចောင်းနေရာအဓိကចောင်းနေရာတော့သူចောင်းပွင့်ရာဒီရောက်ပြီးဆိုကျောင်းဆရာဆရာမတွေပြောလိမ့်မယ်အဲ့လိုကျင်းရမယ်ဆိုရင်တော့သူတိဖို့များတယ်နီးဆရာပေါ့နော
်တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုရာခိုင်နှုန်း30%သာအောင်မြင်ကြပြီးမအောင်မြင်တဲ့80%ရာခိုင်နှုန်းចောင်းသားတွေအတွက်ဒီစနစ်ဟာကောင်းတဲ့အလားအလာရှိလာနိုင်လို့ကြိုးစားကြောင်းနဲ့ဒီအထက်တန်းပြီးဆုံးကျောင်းလက်မှတ်ကင်ထားတဲ့ចောင်းသားတွေအတွက်လည်းတက္ကသိုလ်တစ်ခုချင်းစီကဝင်ဝင်ပေးကျင်တယ်ဆိုရင်သူတို့ရဲ့မူဝါဒတွေထဲမှာထည့်သွင်းစဉ်းစားရမယ့်အချက်တွေဖြစ်လာကြောင်းရန်ကုန်အနောက်ပိုင်းတက္ကသိုလ်ယူဘဘေယာဌာနကတိကဒေါက်တာစုံမျိုးလိုင်က VOE ကိုပြောပါတယ
်ဘယ်မှာစာရင်းနဲ့ကြည့်ရတဲ့အခုဒီလက်ရှိခုအောင်လက်မဲ့ဒီတော့လက်မဲ့နဲ့ကြောင်းသားတွေကိုရောသက်ဆိုင်တဲ့တက္ကသိုလ်တွေကဘယ်လိုသဘောထားမလဲအဲ့ဒါကတော့ကိုယ်ကဦးချုပ်ကတက္ကသိုလ်ဖြစ်သွားပြီဆိုတော့ဒီကထပ်ဆရာမစ်ချက်ပြည်နေကြတော့အဲ့ဒီတက္ကသိုလ်ကဒီရဲ့လုံးဝဒါကအခုလက်ရှိအကောင့်တွေပေါ်မှာဘူဝါဒနဲ့ကဟိုချိတ်ချက်မရှိမရှိလုံးကြီးရရမလဲဆိုတော့သင်္ကန်းမှာတပိုင်းတော့ပြိုလာလိမ့်မယ်လို့ကျွန်တော်ဆုံးဖြတ်မိတယ
်အထက်တန်းပြီးဆုံးကြောင်းလက်မဲ့ကိုအထက်တန်းပြီးဆုံးတဲ့အထိတက်ရောက်ခဲ့တဲ့ကြောင်းသားတိုင်းကိုပေးမှဖြစ်ပေမဲ့လည်းတက္ကသိုလ်ဝင်စာမေးပွဲကတော့ပုံမှန်အတိုင်းရှိနေဦးမှာလို့ဆိုပါတယ်ဒီစာမေးပွဲဟာဝင်ခွင့်ထပ်ဖြည့်ရမယ်တက္ကသိုလ်ဒါမှမဟုတ်ရင်အမှတ်တောင်းတဲ့တက္ကသိုလ်တွေအတွက်အခြေခံစမ်းသပ်မှုအဆင့်အနေနဲ့ထားရှိဦးမှာလို့လည်းပညာရေးဌာနတာဝန်ရှိသူတွေကပြောပါတယ်
ကိုစောထည့်တင်ပေးပို့ထားတာပါ